Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဧပြီလ21ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြွှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျမအေတနာရှောပါရှင်ယူကရိန်းနိုင်ငံကပြည်ပခါကိုဖြေလျှော့နိုင်မဲ့သဘောတူညီချက်ရထားပေမဲ့လည်းနိုင်ငံအရှိပိုင်းအခြေအနေကအဆိုးရွားဆဲဖြစ်ပြီးတော့အမေရိကန်ဒုသမ္မတကတော့ယူကရိန်းတောင်ဝင်ရှိသူတွေနဲ့ဆွေးနွေးဖို့ယူကရိန်းနိုင်ငံကိုသွားနေပါတယ်မြမနိုင်ငံရေးတမိုင်းမှာအထူးအရေးပါလာတဲ့ဝါရင်သတင်းစာဆရာကြီးဟန်တာရီဦးဝင်းတင်မနေ့ကညနေပိုင်းမှာပဲကွယ်လွန်နှိမ့်ဆရောက်သွားပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေကြားရပါမယ်မတ်သိန်းကြီး
ကောင်းပါပြီရှင်ဝါရင်သတင်းစာဆရာကြီးဟန်တာရီဦးဝင်းတင်ဟာဆိုရင်အသက်85နှစ်အရွယ်မှာကွယ်လွန်ခဲ့ပါပြီ
ဘဘဦးဝင်းတင်ဆုံးရှုံးတာကတော့အမျိုးသားလူ့ဘဝကျိုးအတွက်အမေရိကန်မှာအဖို့တန်တဲ့ကျွန်တော်တို့တို့ဒါခေါင်းဆောင်ခေါင်းပြောက
်နာယကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကဦးတင်ဦးရဲ့ပြောကြားချက်ပါမကြာခင်မှာနားဆင်ကြရအောင်ပါရှင်။နောက်စင်မီတောင်နေတဲ့ကချင်ဒေသအခြေအနေတွေကိုစူးစိတင်ပြပေးမှာဖြစ်တယ်လို့ကချင်စီရေးကြောင့်တနိုင်ငံလုံးအဖြစ်အခက်ရက်စဲရေးဆွေးနွေးမှုတွေအပေါ်မှာရိုက်ခတ်မှုတွေရှိလာမလားဆိုတာကိုလည်းတစ်ဆက်ထဲမှာတင်ပြပေးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတန်တာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါရှင်။
ယူကရိန်းနိုင်ငံကပြည်ပခါကိုဖြေလျှော့နိုင်မဲ့သဘောတူညီချက်ရထားခဲ့ပေမဲ့နိုင်ငံအရှေ့ပိုင်းအခြေအနေကဆိုးရွားဆဲဖြစ်နေချိန်မှာအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းသမ္မတအပြင်ဝန်ကြီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးဖို့ယူကရိန်းနိုင်ငံကိုသွားနေပါတယ်။ယူကရိန်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုရှေ့ဆက်လှုပ်ဆောင်နိုင်ရေးအတွက်နိုင်ငံတကာကဘလို့ဝိုင်းဝန်းကူညီမလဲဆိုတာကိုမစ္စတာဘိုင်ဒန်ဆွေးနွေးလိမ့်မယ်လို့အမေရိကန်အင်ဗျူရိုကပြောပြီးတော့အဲဒီကနေမှမေလ25ရက်နေ့လွတ်လပ်ပြီးတော့တရားမျှတတဲ့သမ္မတရွေးကောက်ပွဲကျင်းပနိုင်လိမ့်မယ်လို့အမေရိကန်သမ္မတအိုဘားမားအုပ်ချုပ်ရေးအဖွဲ့ကဆိုပါတယ်။ခရီးရန်ဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်မြတ်ဆုံးနေ့ဖြစ်တဲ့ Easter တနင်္ဂနွေနေ့မှာအပြစ်ရထားဖို့သဘောတူခဲ့ပေမဲ့ရုရှားလိုလားတဲ့ Slavians မျိုးကစစ်စည်းရေးကိမှာပြစ်ခတ်မှုဖြစ်ပွားပြီးတော့အပြစ်ရဲ့သဘောတူညီချက်ကနိုင်ပိုင်းနဲ့ပြည့်ပြည့်သွားတဲ့နိုင်ငံရှိပိုင်းကအခြေအနေကိုလည်းအဓိကထားပြီးတော့ဆွေးနွေးကြမှာပါ။ဘာတွေဖြစ်ကြလဲဆိုတာတေချာမသိရပေမဲ့လူ3ဦးသေဆုံးသွားရပါတယ်။ဒီတိုက်ခိုက်မှုဟာရုရှားအထူးတပ်ဖွဲ့တွေရဲ့လက်ချက်လို့ယူကရိန်းကအဖြစ်တင်ပါတယ်။ဒါမှလည်းသူ့အဆိုလက်နက်မဲ့ပြည်သူတွေကိုပြစ်ခတ်တဲ့အစိုးရသမားတွေကိုယူကရိန်းအစိုးရကမထိန်ချုပ်ချင်ဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ကဆွဆွဲပါတယ်။ဂျနီဗာမှာအရင်တစ်ပတ်ကရခဲ့တဲ့သဘောတူညီချက်အရနိုင်ငံအရှိပိုင်းကတရားမဝင်လက်နက်ကိုင်အဖွဲ့တွေအားလုံးလက်လက်ဆွန့်ပြီးတော့ထွက်ခွာသွားကြဖို့ဖြစ်ပေမဲ့ဒါကိုယူကရိန်းကအတိအကျချိုးဖောက်တယ်လို့မစ္စတာလက်ဖရော့ကဒီကနေ့ပဲပြောပါတယ်။ဂျနီဗာသဘောတူညီချက်မှာဥရောပကစောင့်ကြည့်ရေးသမားတွေထားရှိဖို့လည်းပြောထားတာပါ။ဒါမဲ့လေနိုင်ငံအရှေ့ပိုင်းမျိုးတွေကအစိုးရအဆောက်အုံတွေကိုဝင်ရောက်စီးနင်းထားတဲ့ရုရှားလူလာသူတွေဘက်ကနောက်ဆုံးမဲ့ပုံလုံးဝမတွေ့ရသေးပါဘူးရှင်။
ခီးတဲ့486ဦးတင်ဆောင်လာတဲ့ကိုရီးယားတင်မောတိမမှုဟာလူသတ်မှုကျူးလွန်တယ်လို့ဖြစ်နေတယ်ဆိုပြီးတင်မောမာလိန်မှုနဲ့တာဝန်ရှိတင်မောသားတွေကိုတောင်ကိုရီးယားသမ္မတကဒီကနေ့ပြစ်တင်လိုက်ပါတယ်တင်မောဝန်ထမ်းတွေရဲ့လူရက်ကိုနားမလည်နိုင်ဖြစ်ရသလိုလက်ခံနိုင်စရာလည်းမရှိဘူးလို့သမ္မတပတ်ကျွန်ဟေးကပြောပါတယ
်선장과일부승무원들의행위는상식적으로도저히
မာလိန်မှုနဲ့တင်မောသားတွေရဲ့စီမံခံခွဲမှုအပေါ်ဘယ်လိုမှစဉ်းစားလို့မရအောင်ဖြစ်ရကြောင်းဒါဟာလူသားမှုတစ်ခုကိုသူတို့ဖြစ်နေတယ်လို့လက်ခံနိုင်စရာမရှိဘူးလို့သမရကပြောသွားတာပါသမရသင်းမောမှောက်ပြီးချိန်မှာခီးတဲ့တွေကိုဘေးလွယာကဲထုတ်ဖို့ဂျင်တိုရေချောင်းပြစခန်းရဲ့ညွှန်ကြားချက်ကိုချက်ချင်းမလိုက်နာပဲခီးတဲ့တွေကိုသူတို့ရဲ့နေရာမှာပဲဆက်နေခိုင်းပြီးမာလိန်မှုနဲ့သင်းမောသားတွေကအရင်ဦးဆုံးသင်းမောကနေစွန့်ခွာခဲ့တာဟာကျင့်ဝတ်အရဘလို့မှမတွေးတက်အောင်ကိုဖြစ်ရကြောင်းတောင်ကိုရီးယားသမရကပြောသွားခဲ့ပါတယ်တင်မောမာလိန်မှုအပါအဝင်ကိုဗတ်အရာရှိသူအခြားတင်မောသားတို့ကိုစနေနေ့ကဖမ်းထားလိုက်ပြီးတင်မောနေ့ချိန်မှာထွက်ပြေးမှုနဲ့တရားစွဲထားပါတယ်ခီးတဲ့တွေရဲ့အသက်ကိုကာကွယ်ဖို့ပြက်ကွက်မှုနဲ့နောက်ထပ်တင်မောသား၄ဦးကိုဒီကနေ့မှာထပ်ဖမ်းလိုက်ကြောင်းအစိုးရရှေ့နေကပြောပါတယ်မှောက်နေတဲ့တင်မောစီကအလောင်း60ကျော်ကိုရင်ငုတ်သမားတွေကထပ်မံရှာဖွေတွေ့ရှိပါတယ်နောက်ထပ်လူ200ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပြီးအများစုဟာအထက်တန်းကျောင်းသားတွေဖြစ်ကြပါတယ်
မလေးရှားပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့ရင်းငုံရင်ရဲ့လုပ်ငန်းတွေအဆုံးသတ်တော့မှာဖြစ်ပေမဲ့လေယာဉ်ပြည့်ရဲ့အရေးရောင်တာမတွေ့ရသေးပဲနဲ့အပူပိုင်းမုန်တိုင်းတစ်ခုတိုက်ခတ်မှာကြောင့်လည်းရှာဖွေလုပ်ငန်းတွေကိုနှောင့်ယှက်စေပါတယ်။ American ရေတပ်ရဲ့ Bluefin 21 အဝေးတင်းရင်းငုံရင်ဟာသမုဒ္ဒရာကျမ်းပြင်ကိုဆင်းပြီးတော့လေယာဉ်ပြည့်ပိုင်းစားတွေနဲ့လေယာဉ်အချက်ပေးသံထုတ်လုပ်တဲ့ Black Box ရှာဖွေနေတာ6ရောက်တောင်ရှိသွားပေမဲ့ဘာမှမတွေ့သေးပါဘူး။ Bluefin 21ရင်းဟာသတ်မှတ်ရှာဖွေနေရာရဲ့3ပုံ2ပုံကိုရှာပြီးသွားပြီလို့ပူပေါင်းရှာဖွေရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါမဲ့လည်းအပူပိုင်းဆိုင်ကလုန်းမုန်တိုင်းဂျက်ကသမုဒ္ဒရာပြင်ပေါ်မှာတောင်ပိုင်းကိုရွေရှားတိုက်ခိုက်နေတာကြောင့်ရှာဖွေရေးလုပ်ငန်းတွေကိုရိုက်ခတ်မှုရှိနိုင်တယ်လို့လည်းရှာဖွေရေးစင်တာကပြောပါတယ်။ဒီလိုမက်လာရှိရင်းကပျောက်ဆုံးသွားတဲ့မလေးရှားလေယာဉ်ကိုရှာဖွေနေချိန်မှာပဲဒီကနေ့ဒေတာစံတော်ချိန်မနေ့အစောပိုင်းမှာအိန္ဒိယကိုပြန်တန်းတဲ့မလေးရှားလေယာဉ်တစ်စင်းလေယာဉ်တက်ချိန်မှာဘိန်းပေါက်သွားလို့ပြန်တန်းပြီးတော့၄နာရီလောက်မှာပဲကွာလာလမ်ပေါ်မြို့တော်ကိုပြန်ပြီးတော့ရေးပေါ်ဆင်းသက်ခဲ့ရပါတယ်။လေယာဉ်ပေါ်လိုက်ပါတဲ့အမှုရမ်းတွေရောခရီးသည်တွေရောဘေးရန်နေရကင်းရှင်းတယ်လို့သိရပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစတင်တည်ထောင်ရမှာတူးအပါဝင်ဖြစ်တဲ့ NLD ရဲ့နိုင်ငံကသတင်းစာရှာကြီးဟန်သာဝရီဦးဝင်းတင်ဟာဒီကနေ့တင်းလာနေ့နာနဲ့6နိုင်ွယ်အချိန်အသက်85နှစ်အရွယ်ရန်ကုန်ဆေးရုံကြီးမှာကွဲလွန်အနိစရောက်သွားပါတယ်။ဦးဝင်းတင်ကွဲလွန်ခြင်းဟာ NLD ပါတီအတွက်သာမကတိုင်းပြည်အတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ရပ်ဖြစ်တယ်လို့ NLD ပါတီပြောခွင့်ရသူကပြောဆိုလိုက်ပြီးသူဟာပါတီအင်အားရဲ့မန်နိုင်တစ်ခုဖြစ်တယ်လို့လည်းချီးမွမ်းပြောဆိုလိုက်ပါတယ်။ကျမ၏အချင်းလေးဆွေးရလာတဲ့ဦးဝင်းတင်ကိုရန်ကုန်စေယုံအရေးပေါ်ဆောင်မှာကုသမှုခံယူနေတုန်းအခုလိုကွယ်လွန်သွားတာဖြစ်ပါတယ်။ဦးဝင်းတင်ကိုဗကိုးတိုင်းဂျိုးပင်ကောင်းမြို့မှာမွေးဖွားခဲ့ပြီး1953ခုနှစ်မှာရန်ကုန်တက္ကသိုလ်ကအင်္ဂလိပ်စာပေခေတ်သစ်ရာဆိုရင်နိုင်ငံရေးသိပ္ပံဘာသာတွင်တဲ့ဝိဇ္ဇာပွဲရခဲ့ပါတယ်။1958ခုနှစ်ကျင်းပုံသတင်းစာစတင်ထူထောင်ရမှာပါဝင်ခဲ့ပြီးကျင်းပုံသတင်းစာပြည်သူပိုင်အသိခံရပြီးတဲ့နောက်မန္တလေးမှာထုတ်ဝေတဲ့ဟန်သာဝရီသတင်းစာမှာအေဒီတာချုပ်အဖြစ်10နှစ်နီးပါးလုပ်ကံခဲ့ပါတယ်။ဆရာကြီးဦးဝင်းတင်ဟာစာပေပကြီးသဘင်ဂီတနိုင်ငံရေးဝေဖန်ချက်တွေကိုအများအများရေးသားခဲ့သူပါ။1989ခုနှစ်ဇူလိုင်လ4ရက်နေ့မှာဦးဝင်းတင်ကိုဖမ်းဆီးထောင်ချခဲ့ပြီး2008စက်တင်ဘာလထဲမှာပြန်လည်လွှတ်ပေးခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးစွမ်းရည်တွေကိုစိုးရိမ်တဲ့အတွက်ရခိုင်စစ်အစိုးရကသူ့ကိုနှစ်ရှည်ထောင်ချခဲ့တာလို့အများကယုံကြည်ပါတယ်။သူ့ရုပ်အလောင်းကိုလာမဲ့ AB 23ရက်နေ့မှာကုသွင်းသကြိုမှာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းနေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။နီပေါ်နိုင်ငံမှာတည်ရှိတဲ့ဟင်မွန်ဒါတောင်မှာအရင်တစ်ဘက်ကစီးနင်းတွေအကြီးကျယ်ပြိုကျလို့သူတို့လူ73ဦးသေဆုံးသွားရပြီးတဲ့နောက်မှာနီပေါ်ကနာမည်ကျော်ရှဲပါဒေတာကန်လမ်းပြတွေတပိတ်မှောက်ဖို့စီစဉ်နေပါတယ်။ရှဲပါလမ်းပြတွေဟာလစာနှုန်ထားပိုရရှိရေးနဲ့လူမှုဖူလုံရေးအထောက်ပံ့တွေရရှိဖို့ကြိုးစားတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေကအနှင်းတောင်ပြိုကျလို့လမ်းပြ3ဦးလဲဆေးရုံတင်ထားရပြီးတော့နောက်ထပ်3ဦးလဲသေဆုံးသွားပြီလို့ယူဆရပါတယ်။နှင်းတောင်ပြိုကျချိန်မှာရှဲပါလမ်းပြတွေကတောင်ကြီးစခန်းမှာစောင့်နေတဲ့နိုင်ငံသားတောင်တက်သမားတွေအတွေ့တောင်တက်ရာမှာသုံးမဲ့ကျိုးတွေကိုပြင်ဆင်နှင်းနဲ့ရေခဲတွေကိုတူးပြီးတော့လမ်းကြောင်းဖော်နေကြတာဖြစ်ပါတယ်။ဒီထိခိုက်မှုကြီးဖြစ်သွားခဲ့လို့လမ်းပြတွေရဲ့အလုတ်ကဘလောက်တောင်အနေရကြီးမလဲဆိုတာကိုမိမောင်ထုတ်ပြသလိုဖြစ်သွားပါတယ်။နေပေါ်အစိုးရကတည်ဆုံးသူတွေရဲ့ကျန်ရစ်သူမိသားစုကိုဒေါ်လာ400စီနှင်းနာကြီးပေးမယ်လို့ကြေညာပါတယ်။ရှဲပါတွေကတော့နှင်းနာကြီးပို့ရအောင်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံမှာထင်ရှားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတူပြောင်းဆုံးနေတဲ့ကိစ္စကိုစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကထိုင်းအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဘေလေးလိုလူသိများတဲ့ Pottery Rex Charoam ဆိုသူကိုပြားရည်ရိုင်းနေတရားမဝင်တည်ဆောက်မှုနဲ့ပြီးခဲ့တဲ့ကြာသပတေးနေ့က Peshpuri Kriyai အမျိုးသားပန်းချံဥယျာဉ်တစ်ခုမှာဖမ်းဆီးခဲ့ပြီးသိမ်းမကြခင်မှာပဲပြောင်းဆုံးနေတာဖြစ်ပါတယ်။ဒေသခံကရင်မိသားစု20ကျော်ရဲ့နေအိမ်နဲ့ပိုင်ဆိုင်မှုတွေကိုမိရှို့ဖျက်ဆီးခဲ့တဲ့တစ်တော်ကျွိုင်းအရာရှိတွေကိုတရားစွဲဆိုနိုင်ရေးညှိနှိုင်းဖို့အဲ့ဒီမိသားစုတွေနဲ့တွေ့ဆုံမှုသွားလမ်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဥယျာဉ်မှူးချိုင်ဝမ်ကတော့ဘေလီကိုပြန်လွှတ်ပေးလိုက်ပြီလို့ပြောဆိုပြီးမျက်မြင်သက်သေတူကလည်းသူပြန်လွှတ်တာကိုမြင်တယ်လို့ပြောဆိုပါတယ်။
ဖိလစ်ပိုင်နိုင်ငံမှာကွန်မြူနတီပျောက်ကြားသဘုံတွေကမြို့တော်ဝင်တယောက်ကိုတပ်ပစ်လိုက်တယ်လို့ရရှိတွေကပြောပါတယ်။နိုင်ငံမြောက်ပိုင်းကဂွန်ဇာဂါမြို့မှာမြို့တော်ဝင်ကာလီတိုပန်တက်စကော့စတီက အလန့်တင်အခမ်းအနားကျင်းပနေတော့မှာအဖွဲ့ဝင်20ပါဝင်တဲ့တပုံတွေမြို့တော်ခမ်းမတွေကိုဝင်လာခဲ့ကြပြီးတော့လက်ကန်းစာဆောင်တွေကျဲသွားခဲ့ပါတယ်။အဲ့ဒီလက်ကန်းစာဆောင်တွေထဲမှာတော့အ내ရောင်တဲတူးဖော်မှုကိစ္စနဲ့အဲ့ဒီတူးဖော်မှုမှာပါဝင်ရင်ဘလို့အဖြစ်ပေးမှုတွေကြုံရမလဲဆိုတာပြောထားပါတယ်ရှင်
။မနစ်ကဘုံခွေတိုက်ရိုက်ခံခဲ့ရတဲ့ဘော့စတန်မာရသွန်အပြည့်ပြိုင်ပွဲတစ်နှစ်ပြည့်အပြီးပထမအဦးဆုံးအကြိမ်ဖြစ်ဒီကနေ့မှပြန်လည်ကျင်းပသွားမယ့်ပြိုင်ပွဲမှာမနစ်ကတဲ့ဝင်ရောက်ရှင်ပြိုင်သူပိုများတဲ့အတွက်ပြေးလန်းကိုတိုးချဲ့ထားပါတယ်။ကဘာကြောတဲ့ဒီပြေးပြိုင်ပွဲပန်းဝင်ခံဒီမနစ်ကဘုံခွေခံတိုက်ခိုက်ခံရတာပါ။ဒီနှစ်မာရသွန်ပြိုင်ပွဲဝင်ပြိုင်မဲ့သူ 36,000 ရှိပြီးမနစ်ကတော့ 2,500 သာရှိပါတယ်။အဲ့ဒီမှာကမ္ဘာကျော်အပြေးချန်ပီယံနေဖြစ်တဲ့အီသီယိုပီးယားတွေလည်းပါဝင်ပါတယ် Direct from Washington The
Voice of America The VOA ထိတ်တန့်ရောက်တဲ့နေ့ကိုမအေးသန္တာကျော်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုကတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးမယ့်အထေရမှာအရင်ဆုံးဝိုင်းရင်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီးတော့သူဖြတ်တန်းခဲ့ရတဲ့ဘဝတစီတစောင်းကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ဟာဒီကနေ့တနင်္လာနေ့နံနက်6နာရီခွဲအချိန်ရန်ကုန်စေယုံကြီးမှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ကျန်းမာရေးအခြေအနေအထူးစိုးရိမ်ရတဲ့အတွက်ရန်ကုန်စေယုံကြီးအရေးပေါ်အထူးကျန်းမာကုသဆောင်မှာကုသမှုခံယူနေရင်းကွယ်လွန်ခဲ့ရတာပါ။ဦးဝင်းတင်ကွယ်လွန်မှုအပေါ်မှာသူနဲ့အနီနီးခဲ့ကြတဲ့နိုင်ငံရေးအတိုင်းအဝိုင်းနဲ့စာနေစင်းအတိုင်းအဝိုင်းကထင်ရှားသူတွေမှလည်းယူကျုံမရဖြစ်ကြရတယ်လို့ဆိုပါတယ်။ဦးဝင်းတင်ရဲ့ဇာပနာအခမ်းအနားအစီအစဉ်နဲ့သူ့ကိုချစ်ခင်လေးစားသူတွေကဘလို့သဘောထားတွေရှိနေလဲဆိုတာကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ။
ကျောင်းဝင်းတင်အခုလိုအသက်ဆုံးရှုံးခဲ့တာဟာဆိုရင်အရင်အစ်စ်ဆွေရလက်ထက်ကထောင်နေတဲ့မှာဆွဆွရရနေထိုင်ခဲ့ရတဲ့အနေထားတွေကြောင့်ကျမကြီးချွတ်ချုံကြလာတာလို့လည်းအဖွဲ့ချုပ်ရဲ့နာယကလည်းဖြစ်ဦးဝင်းတင်ရဲ့ကာလအတော်ကြာတိုက်ခံပါတီမှာဥဆောင်ခဲ့တဲ့မိတ်ဆွေကောင်းလည်းဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကအခုလိုပြောပါတယ်
။ဘာပါဦးဝင်းတင်ဆုံးရှုံးလာတော့အမျိုးသားဒီမိုအဖွဲ့ချုပ်အတွက်အမနာမအဖို့တန်နဲ့နော်ကျွန်တော်တို့ဒါကောင်းဆောင်ကောင်းတယောက်ပေါ့နော်ဒါတော့ဆုံးရှုံးသွားတာအများကြီးဆုံးရှုံးနေတာပြီးဝင်းနဲ့ကြည်ခွဲရပါတယ်ပေါ့နောက်ပြီးတော့လေဦးဝင်းတင်ကဒါသူတစ်လျှောက်လုံးမှာစာပေလောကပေါ့နော်မတစ်လျှောက်လုံးသူတိုင်းကျိုးပြည်ကျိုးသူပြုတ်လာတဲ့ပုဂ္ဂိုလ်တစ်ချိန်မှာလည်းပဲဒီအမနာဩဇာကြီးတဲ့ဟန်တော်ရီသတင်းစာကြီးရဲ့ကျွန်တော်ဒါဗမာနိုင်ငံလုံးဆိုင်ရာဒါသတင်းစာအစရာကျုပ်လဲသူတော်မှထပ်ဆောင်လာခဲ့တာအမနာမှာပဲသူခေတ္တခါနဲ့ပြောင်ပြောင်ပြောင်လုတ်ခဲ့တာအများကြီးရှိတယ်။နောက်ပြတော့လည်းပြည်သူအကျိုးစားတွေပေးထုတ်တာလည်းပဲအများကြီးပေါ့။နောက်အဖွဲ့ချုပ်စတဲ့တီထောင်တွေကသူပါလာတာ။နော်ပါလာပြီးတော့အဖွဲ့ချုပ်မှာတတိပညာရှင်အဖွဲ့ခေါင်းဆောင်မဟုတ်ကဒေါ်ဆန်းစုကြည်ကိုသူတို့အဖွဲ့စီရတယ်ပြီးတော့ဝိုင်းဝန်းပြီးတော့ပန်ပိုးပြီးတော့ဒါပါရှိလာကြတဲ့ချိန်မှာလည်းပဲသူအထူးကပါလာတဲ့ခေါင်းဆောင်တစ်ယောက်ပဲလေ။
Green Cross ဆေးရုံမှာသတင်းပတ်နဲ့ချီစေကုသခံယူခဲ့ရတာကနေဆရာဝန်တွေရဲ့အကြံပြုချက်နဲ့ပဲ Victoria ဆေးရုံကိုပြောင်းရွှေ့ Victoria ဆေးရုံမှာလည်း ICU တင်ခဲ့ရပြီးတော့ရန်ကုန်ဆေးရုံကြီးကိုပြောင်းရွှေ့ကုသမှုခံယူပြီးစေကုသမှုခံယူတဲ့စုစုပေါင်းတလားနဲ့သတင်းတစ်ပတ်အကြာမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်ခဲ့တာပါ1953ခုနှစ်ပဲခူးတိုင်းဂျိုးပင်ကောင်းမြို့မှာမွေးဖွားခဲ့တဲ့သတင်းစာဆရာကြီးဦးဝင်းတင်ဟာဒီကနေ့မြန်မာနိုင်ငံဒီမိုကရေစီခီးကျန်းကာလမှာစေအစိုးရကိုဒူးမထောက်လက်မမြောက်တိုက်ပွဲဝင်ခဲ့တဲ့သူဆိုတာဒီမိုကရေစီကိုလိုလားတဲ့မြန်မာနိုင်ငံလုံးကပြည်သူတွေကအတိအမှတ်ပြုထားတာလည်းဖြစ်ပါတယ်။ဦးဝင်းတင်ဟာ1958ခုနှစ်ကျင်းပုံသတင်းစာစတင်ထူထောင်ရမှာပါဝင်ခဲ့သူတူဖြစ်ပါတယ်။ကျင်းပုံသတင်းစာပြည်သူပိုင်သိမ်းခံရပြီးတဲ့နောက်ပိုင်းမန္တလေးမြို့မှာထုတ်ဝေတဲ့ဟန်တာဝရီသတင်းစာမှာအေဒါချုပ်အဖြစ်စနေနီးပါးလောက်ကန်ခဲ့ပြီးတဲ့နောက်မှာဟန်တာဝရီဦးဝင်းတင်အဖြစ်လူသိများကြော်ကြားလာခဲ့တာဖြစ်ပါတယ်။သတင်းစာဆရာဘဝနိုင်ငံရေးသမားဘဝတွေမှာအတူဖြတ်တန်းခဲ့တဲ့သတင်းစာဆရာစာရေးဆရာကြီးမမိုးသူကတော့ဆရာဦးနဲ့ဆုံးမထားမြန်မာနိုင်ငံရဲ့ကျယ်ပွင့်တပွင့်ကျွေလွင့်မှုလို့လည်းအတိအမှတ်ပြုပြောဆိုပါတယ်
။ဆရာစာရေးဆရာဘဝနဲ့အတူတူရေးခဲ့မှလည်းအတူတူပေါ့နော်။နောက်တော့နိုင်ငံရေးတုတ်တက်တူခေါင်းကြတာလည်းအတူတူအခုတော့ဆုံးဖောင်ဒေးရှင်းတုတ်တက်လည်းအတူတူထွက်ကြတာဖြစ်ရတယ်ဒီလိုပဲ။အဲ့ဒါတော့ကျွန်တော်တို့အကုန်လုံးဆုံးဆုံးနေကြတယ်ပေါ့။ဟုတ်တယ်မဟုတ်လား။ပုဂ္ဂိုလ်ရာတော့တိုက်ပြီးတွေ့တော့နိုင်ငံရေးရာအားလုံးဆုံးဆုံးတော့ပါ
1988ဒီမိုကရေစီရဲတော်ပုံကြီးမှာပြည်သူတွေအတွက်ရဲတဲ့နဲ့ယက်တီမှုနဲ့အတူစနေစင်းသမားဘဝကနေနိုင်ငံရေးသမားဘဝကိုပြောင်းလဲရောက်ရှိခဲ့တာပါ။ဆေဆွေရရဲ့အမျိုးမျိုးရက်ဆက်မှုတွေကြားကနေထောင်ထဲမှာဘဝရဲ့အကောင်းဆုံးအချိန်တွေကိုလည်းဆရာဦးဝင်းတင်ပစ်ဆက်ခဲ့ရပါတယ်။ဆရာဦးဝင်းတင်လိုချင်တဲ့ဒီမိုကရေစီပန်းတိုင်မရောက်ခင်မှာအခုလိုကွယ်လွန်တာဟာဒီမိုကရေစီတိုက်ပွဲဝင်ရဲဘော်တူလမ်းတစ်ဝက်မှာနေကြဆုံးတာလို့သူမြင်တယ်လို့စာရေးဆရာကြီးတက္ကသိုလ်စင်တင်ကပြောပါတယ်
။မြန်မာနိုင်ငံရဲ့ဒီမိုကရေစီတိုက်ပွဲသမိုင်းမှာအမြင့်မားဆုံးသောသေကောင်းတစ်ယောက်ကြဆုံးသွားခြင်းလို့ယူဆပါတယ်။ဦးဝင်းတင်နဲ့ရှင်နိုင်နဲ့ဒီမိုကရေစီသေးကောင်းရလို့မြန်မာနိုင်ငံဒီမိုကရေစီသမိုင်းမှာတော့က
ဒီနေ့ဒီမရှိသေးဘူးလို့ပြောချင်ပါတယ်။ဦးဝင်းတင်ရဲ့ဇွဲတက်တီမန်နေရဘယ်သူမှတူနိုင်နေမိတဲ့အခြေအနေကိုရောက်လာပြီးတော့ဒူးမထောက်လက်မမြောက်ဆိုတဲ့ဝါဒကိုလက်ကင်ထားပြီးတော့အသက်ကွယ်လွန်သေဆုံးသွားတဲ့အချိန်ဒီမိုစီဘက်ကရက်ခဲ့တယ်။တရားကောင်းကြောင့်ဖြစ်ပါတယ်
။ဆရာဦးဝင်းတင်ဟာစာပေပကြီးတပင်ဂီတနိုင်ငံရေးစောင်းပါစာရန်ဝေဖန်သုံးသက်ချက်အစရှိတာတွေအများအများကိုရေးသားခဲ့သူတူလည်းဖြစ်ပါတယ်။1988စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စက်တင်ဘာလ24ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်တည်ထောင်ခြင်းဗဟိုလုံးမှုဆောင်အဖွဲ့ဝင်အနေနဲ့တာဝန်ထမ်းဆောင်ခဲ့ပါတယ်။1989ဇူလိုင်လ4ရက်နေ့မှာဥဝင်တင်ဖန်ခံခဲ့ရပြီးတော့အလုတ်ကျန်းတဲ့ထောင်ထဲ3နှစ်ချမှတ်ခံခဲ့ရသလိုထောင်ထဲမှာပဲထပ်တိုးနှစ်ရှည်ထောင်ထံတွေနဲ့အတူစုစုပေါင်း19နှစ်နီးပါးကြာထောင်ထဲမှာနေထိုင်ခဲ့ရတယ်လို့လည်းနိုင်ငံရေးအကျဉ်းသားအရေးကူညီသူတွေကပြောပါတယ်။ဆရာဥဝင်တင်ဟာ2008ခုနှစ်စက်တင်ဘာလမှာအကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့တာပါ။အခုကွယ်လွန်ချိန်အသက်85နှစ်ရှိပြီဖြစ်တဲ့ဆရာဦးဝင်းတင်ရဲ့ဇာပနာအခမ်းအနားကိုအများပြည်သူကာရဝပြုလို့ရအောင်ရန်ကုန်မြို့ပြည်နှမ်းမှာရှိတဲ့ယူရတန်ခမ်းမမှာသူ့ရဲ့ဓာတ်ပုံနဲ့အတူ3ရက်ကြာထားရှိထားတာကိုလည်းတွေ့ရပါတယ်။ဝင်းတင်ရဲ့ကြံရှိတဲ့ရုပ်အလောင်းကိုဒီကနေ့မှပဲရေဝေးရေခဲတိုင်မှာထားရှိခဲ့ပြီးတော့အတုပအခမ်းအနားကိုတော့ဧပြီလ23ရက်နေ့မှာစီစဉ်မှာပါ။ကြံရှိတဲ့ရုပ်အလောင်းကိုမိမတကြိုပဲနဲ့ဂူသွင်းမှုလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဇာပနာအခမ်းအနားကိုတာဝန်ယူဆောင်ရွက်ပေးနေတဲ့သူတွေကဆိုပါတယ်ခင်ဗျာ
။ရှမ်းကုန်းချစ်ဆိုင် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။အခုကတော့ကချင်အရေးကိုတခါကြည့်ကြရအောင်ပါမြမဆွေရဘက်ကစီရေးအရာဖိအားပေးရင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ KIO ကချင်လွတ်မြောက်ရေးခေါင်းဆောင်ဗိုလ်ချုပ်ခွန်မော်ကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ပြီးတော့ကချင်မိသားစုတွေနဲ့စနေနေ့ကတွေ့ဆုံတဲ့အခါမှာကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ဆွေရနဲ့ကချင်စစ်တပ်အကြားတိုက်ပွဲတွေနဲ့ပတ်သက်လို့ဗိုလ်ချုပ်ခွန်မော်ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုမိုင်အချင်းနဲ့ကတင်ပြပေးမှာပါ
ဟုတ်ကဲ့ပါအမေရိကန်ပြည်ထောင်စုကို10ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့ KIO ကချင်လူမျိုးရေးဖွဲ့ကောက်ဆောင်ဗိုလ်ချုပ်ကမော်ဟာအမေရိကန်ပြည်ထောင်စုရောက်ကချင်မိသားစုတွေကချင်အဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာကချင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ကိုနှောက်နှေးစေတဲ့အပြင်စီရေးရဖိအားပေးတာမျိုး KIO ကလက်ခံမှာမဟုတ်ဘူးလို့ပြောသွားပါတယ
်တိုက်ပွဲတွေအဆက်ပြစ်ဖြစ်နေတိုက်ပွဲတွေကိုရှော့ချမယ်လို့ပြောတယ်သို့တော်လည်းပဲတိုက်ပွဲတွေအဆက်ပြစ်ဖြစ်နေတယ်ဒါကဘာကိုပြကြလဲလို့ကျွန်တော်တုံ့တက်ကြည့်လိုက်တဲ့အခါမှာအပြန်အလှန်ကတိကိုဘသူကတာဝန်ယူမလဲဆိုတဲ့အချက်ဖြစ်ပါတယ်ဒုတိယအချက်ကတစ်ဖက်နဲ့တစ်ဖက်ဟိုတွန်းအားပေးတဲ့ဖိအားပေးတဲ့သဘောမျိုးတွေပါပါတယ်ဒီထိုးစစ်ကိုနည်းနည်းလောက်လိုက်ရင်တော့ဒီတအားဖွဲ့နဲ့ KIO ဖွဲ့ကအလွယ်တကူများလက်မထိုးဘူးလားဆိုတဲ့အပိုင်းလည်းပါပါတယ်ဒါကြောင့်ခုနကကျွန်တော်ပြောတာကျွန်တော်တို့က MCA အတွက်စူးစမ်းနေတဲ့အချိန်ဖြစ်တဲ့အခါမှာဒီလိုမလုပ်ပါနဲ့စီရဖြစ်ရပြီးရကျွန်တော်လည်းမထိုးမှာမဟုတ်ဘူးလို့ပြောရတဲ့အနေအထားဖြစ်ပါလေ
အပြစ်ခက်ရဆဲရေးအတွက်တိုင်းရင်းသားအဖွဲ့အစည်းအတီးတီးကစ조사ခဲ့ကြတာဟာ3နှစ်ကျော်ကြာမြင့်လာပြီလို့လဲဆိုပါတယ်ဆက်လက်ပြီးတော့2015ရွေးကောက်ပွဲအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအဆင်သင့်မဖြစ်သေးဘူးလို့ဗိုလ်ချုပ်ကမော်ကပြောသွားပါတယ
်2015ရွေးကောက်ပွဲကိုကျွန်တော်ကနိုင်ငံအတွက်ဆောင်ရွက်နေတဲ့ရွေးကောက်ပွဲတစ်ခုအနေနဲ့မြင်တော်လဲပဲကျွန်တော်တိုင်းရင်းသားဘက်ကတော့ပါဝင်မှုအဆင်သင့်မရှိသေးဘူးလို့မြင်တယ်ပါပြည်လဲဆိုတော့ရွေးကောက်ပွဲစနစ်ပုံစံကအစကျွန်တော်ကအများကြီးဆွေးနွေးဖို့လိုတယ်လို့မြင်တယ်သို့တော်လည်းပဲဒီမိုကရေစီအရသွားနေတဲ့လမ်းကြောင်းတစ်ခုလုံးပေါ်မှာအကောင်းမြင်တော်လည်းပဲတခုချင်းအလိုက်ဒီပေါ်ဆောင်မှုမှာကတော့ကျွန်တော်တို့အားမရပါဘူး2015ရဲ့နောက်ပိုင်းမှာဘာတွေဖြစ်လာမလဲလို့ကျွန်တော်တခါတည်းစဉ်းစားကြည့်တဲ့အခါမှာ2015ရွေးကောက်ပွဲပြီးလို့ရှိရင်အခြေခံဥပဒေပြင်ဆင်ရေးကိုအစိုးရကဘယ်လိုပုံစံလုပ်မလဲတကယ်တော့အခြေခံဥပဒေပြင်ဆင်ရေးဟာနိုင်ငံရဲ့အသက်သွေးကြောဖြစ်တယ်။တကယ်လို့ဒါဒီအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့ဘယ်သူမှမပါဘဲနဲ့အစိုးရကတိုင်းရင်းသားတွေအားလုံးလက်ခံနိုင်တဲ့ပုံစံမျိုးနဲ့ပြင်ဆင်လို့ရှိရင်ကျွန်တော်တို့ကိုလက်မထိုးခိုင်းစရာတော့မလိုပါဘူး
။ဖွဲ့စည်းပုံအခြေခံဥပဒေကိုတကယ်ပဲပြင်ဆင်ရေးလုပ်မလား၊လွှတ်တော်ကပြင်နာကိုအစိုးရနဲ့စစ်တပ်ကလိုက်နာမလားစတဲ့အခြေအနေတွေကို KIO ကစောင့်ကြည့်နေစေရှိသေးတယ်လို့လည်းဆိုပါတယ်။ဗိုလ်ချုပ်ကွမ်မော်ဦးဆောင်တဲ့ကချင်ကိုယ်စားလှယ်ဖွဲ့ဟာဧပြီလ18ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာနမ်ဘီယာနဲ့တွေ့ဆုံရမှာလေကချင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အလေးထားဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်ကမော်ကကချင်မိသားစုတွေနဲ့တွေ့ဆုံပွဲမှာပြောပြခဲ့ပါတယ်။
ကျွန်တော်တို့ရဲ့အရေးမြောက်ကိုပြောတဲ့အခါမှာတနင်္ဂနွေပြစ်ခတ်ရက်စဲရေးကိုအာမခံချက်ရှိရှိနဲ့ဆောင်ရွက်နိုင်ဖို့မျှော်လင့်တာဖြစ်ပါတယ်။ဒီလိုအကျိုးသက်ရောက်မှုရှိအောင်လည်းကျွန်တော်တို့ကပုံပွင့်လင်းလင်းပဲဒီမှာရှိတဲ့အစိုးရပုဂ္ဂိုလ်များနဲ့အခြားသောတည်တည်တဲ့သူများကိုကျွန်တော်က
ပြောပါတယ်ဘယ်လိုအကျိုးသက်ရောက်မှုရှိမလဲလို့စဉ်းစားတဲ့အခါမှာကျွန်တော်တို့ဖြစ်စေချင်တာကဒီတိုင်းကလုံးပြစ်ခတ်ရစီကိုအမှတ်ခံချက်ရှိရှိနဲ့ခိုင်မာမှုရှိရှိကျွန်တော်တို့ချုပ်ဆိုဖို့ဖြစ်တယ်ဒုတိယအချက်ကတော့စာချုပ်ချုပ်ပြီးရင်ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲများကိုအထိတ်ပဲရှိတော့နော်ဟိုတာမန်ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့တကယ်အထိတ်ပဲရှိတဲ့နိုင်ငံရေးအဖြစ်ရှာနိုင်တဲ့နိုင်ငံရေးဆွေးနွေးမှုများဖြစ်ပေါ်တဲ့ဒါအထောက်အကူရနိုင်မယ်လို့မျှော်လင့်တာဖြစ်တယ
်ဒါအပြင်အမေရိကန်ပြည်ထောင်စုခီးစဉ်တွင်အမေရိကန်နိုင်ငံသားရေးဌာနအပါအဝင်ဝါရှင်တန်ဒီစီမြို့တော်ကနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာလဲတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြန်မဖြစ်ဖို့အတွက်နှစ်ဖက်စောင့်ကြည့်ရေးအဖွဲ့ဖွဲ့စည်းတဲ့အခါမှာနိုင်ငံတကာအတိုင်းဝန်းကပါဝင်ကူညီဖို့လိုအပ်နေတဲ့အကြောင်းတင်ပြခဲ့တယ်လို့လဲဗိုလ်ချုပ်ဂေါ်မော်ကပြောသွားပါတယ်ရှင
်မအင်ဂျင်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်ဘက်မှာအခုလိုတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အခြေအနေကလက်ရှိငိမ့်ချမ်းရေးဆွေးနွေးပွဲတွေအပေါ်မှာရိုက်ခတ်မှုရှိနိုင်သလားဆိုတာကိုလည်းကြည့်ကြရအောင်ပါကချင်ပြည်နယ်တွင်စစ်ရေးတင်းမာမှုတွေဖြစ်နေတဲ့အတွက်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေပါဝင်တဲ့တနိုင်ငံလုံးအပြည့်အခက်ရက်စဲရေးဆန်ရညှိနှိုင်းရေးအဖွဲ့ NCCD တို့မေလာဇန်းမှာတွေ့ဆုံကြဖို့အစီအစဉ်ကို NCCD ဘက်ကပြန်လည်သုံးသပ်နေတယ်လို့ NCCD ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဘက်ကတော့ MPC မြန်မာငြိမ်းချမ်းရေးစင်တာမှာမေလရင်တွေ့ဆုံကြမဲ့ဆွေးနွေးပွဲအတွက်အသင့်ရှိပြီးငြိမ်းချမ်းရေးဖြစ်စဉ်တွေဆက်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ပြောပါရယ်လက်ရှိငြိမ်းချမ်းရေးအနေအထားတွေကို NCCD ခေါင်းဆောင်တွေထိုင်းနိုင်ငံမှာဒီအပိုင်းမှာပဲတွေ့ဆုံဆွေးနွေးသွားကြဖို့လည်းရှိပါတယ်မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ခတ်ရစဲရည်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပေါ်ဆောင်နိုင်မှုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြိုးပမ်းနေကြချိန်မှာပဲကချင်ပြည်နယ်ထဲမှာလက်တလောစီရေးတင်းမာမှုတွေဖြစ်လာခဲ့တဲ့အတွက် NCCD တနိုင်ငံလုံးအပြည့်ခတ်ရစဲရည်ဆိုင်ရာညှိနှိုင်းရေးအဖွဲ့ကတိုင်းရင်းသားခေါင်းဆောင်တွေအနေနဲ့လာမယ့်မေလမှာတွေ့ဆုံဖို့ရှိတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးပြန်ပြီးတော့မှသုံးသပ်နေတယ်လို့ NCCD ခေါင်းဆောင်နိုင်ဟန်သာကပြောဆိုလိုက်ပါတယ
်ဖြစ်ပွဲဖြစ်နေတဲ့ကိစ္စကကျွန်တော်တို့အဖွဲ့ဝင်တစ်ဖွဲ့ဖွဲ့ကိုဒီလိုစီရင်နည်းနဲ့တိုက်လာတဲ့အပေါ်မှာကျွန်တော်တို့ကလည်းဒါပြန်လည်စဉ်းစားသုံးသပ်ဖို့လိုတယ်လေအခုကနည်းနည်းတော့ဟိုစေတနာရှိနေတယ်အခုကချင်ဘက်မှာထိုးစစ်ဆင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗောလေကျွန်တော်တို့အတွင်းမှာတော့အဲ့ဒါနည်းနည်းအဲ့ဒီလာမယ့်တွေ့ဆုံဆွေးနွေးပွဲကိုနည်းနည်းဘလို့ရွှေကောင်းဟိုရွှေရဖို့လိုကောင်းလိုပါလိမ့်မယ်ဟိုတချို့ကတော့အဲ့ဒီဟိုဥစားဗောအဲ့ဒီတိုက်ပွဲကြောက်ဗောလေအမြင်သမျိုးဖြစ်နေကြပါတယ်
တနိုင်ငံလုံးအပြည့်ရက်နိုင်မှုအပြည့်ခက်ရက်စဲရေးဆိုင်ရာစာချုပ်မူကြမ်းပါအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကရေးဆွဲထားတဲ့အပြန်အလှန်တင်ပြချက်တွေသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်မှုကြိုးပမ်းနေကြခြင်းလည်းဖြစ်ပါတယ်မြန်မာငြိမ်းချမ်းရေးစင်တာကငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တွေအနေနဲ့ကတော့ငြိမ်းချမ်းရေးမူစာချုပ်ချုပ်နိုင်မှုနှစ်ဖက်ဆွေးနွေးကြမယ့်အချက်တွေကိုကြိုတင်ပြင်ဆင်ထားပြီးဖြစ်လို့လာမယ့်မေလဆန်းမှာတွေ့ဆုံမှုရှိတဲ့ဆွေးနွေးပွဲအတွက်အစိုးရငြိမ်းချမ်းရေးအဖွဲ့ဘက်ကအသင့်ပါပဲလို့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကပြောပါတယ်
။ကျွန်တော်တို့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဘက်ကလည်းဒီပြင်ဆင်မှုတွေလုပ်နေပါတယ်ဒီမေလဆွေးနွေးပွဲအတွက်။ဒါလည်းအဲ့တော့ကျွန်တော်တို့ဘက်ကတော့ဒီပထမပတ်တော့မှာပဲပထမပတ်ကတော့မှာပဲတွေ့နေတယ်လို့ပြောနေထားတယ်ဗျ။ကျွန်တော်နားလည်တာတော့ဘာမှကြားနေမရှိသေးပါဘူး။အခုကျွန်တော်တို့ပထမအဦးဆုံးဆွဲတဲ့လူကြတော့အရင်ကျွန်တော်တို့ရှေ့မှာ NCCD နဲ့ကျွန်တော်တို့တွေ့ခဲ့တာတွေရှိပါတယ်။အဲ့တော့တစ်ခဲနဲ့တစ်ခဲတာကျွန်တော်တို့မူသူ့မူကိုမူဆိုတဲ့မူရည်နဲ့ကျွန်တော်တို့ပြပါလေယူလာပါတယ်။အဲ့တော့တော့အခုနောက်ဆုံးဒီနေ့ဘွဲမှာတော့ပေပါကတော့တစ်စောင်နဲ့ကျွန်တော်တို့ဖြစ်သွားတယ်။အဲ့တော့ပေပါနဲ့ဆောင်မို့တော့ဘူး။ဒါပေမဲ့အဲ့ပေပါ drop လို့ဖြစ်နေတယ်အဲ့ဒီပြပါတယ်မှာတော့နှစ်ဖက်တူရတာတွေတော့အများကြီးပဲဒါပေမဲ့တချို့ဟာလေးတွေတော့နှစ်ဖက်ပြည်တိုင်းစီရာတချို့တော့ကျန်ပါတယ်အဲ့ဒီအတွက်ကိုနှစ်ဖက်လုံးကအခုတော့ပြင်ဆင်နေပါတယ်အဲ့ဒီလာမယ့်လေလဇန်ပေါ့လေအဲ့ဒီပေါ့နှစ်ဖက်သဘောတူတဲ့ရက်မှာဒီစနေဝက်ပြန်စတဲ့အခါကျရင်တော့အဲ့ဒီကျွန်တော်တို့ထက်ကြီးစီရာတွေကိုပြည်နယ်လေးပဲပေါ့နော်ဒီတစ်ခေါက်တော့လည်းအပြေးကောင်းလည်းပြီးသွားနိုင်ပါတယ်
တနိုင်ငံလုံးအပြည့်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့အနေနဲ့ငြိမ်းချမ်းရေးမူပေါင်းတွေချမှတ်နိုင်မှုနဲ့လက်တလောဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုပြန်ပြီးတော့မှသုံးသပ်နိုင်မှု NCCD ခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာဧပြီလ26 29 28 3ရက်တွေ့ဆုံကြဖို့ရှိတယ်လို့ NCCD ရဲ့ထိပ်တန်းခေါင်းဆောင်ဦးနိုင်ဟန်သာကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ပြီးခဲ့တဲ့ဒီတွေ့ဆုံဆွေးနွေးပွဲအနေအထားတွေကိုပြန်လည်းသုံးသပ်ဖို့ပေါ့လေအဲ့လိုအချိန်နဲ့ရှိပါတယ်အော်ပြီးခဲ့တဲ့ဆွေးနွေးပွဲမှာညီနိုင်တဲ့အခြေဥစားပေါ့ညီနိုင်ကြရမှာဒီသဘောမတူနိုင်တဲ့အချက်လက်တွေအများကြီးရှိတယ်လေ အဲ့ဒါကိုဘလို့နှီးနဲ့ကျွန်တော်တို့လောက်ကြမလဲဆိုတဲ့ဟာကိုကျွန်တော်အတွင်းထဲမှာဟိုပြန်လဲဆွေးနွေးကြမလဲနောက်ပြီးတော့လိုအပ်ရင်ကျွန်တော်တို့ကတော့ဒီအဖွဲ့ပေါင်းစုံရဲ့ထိပ်တီးခေါင်းဆောင်တွေကိုတင်ပြရမလားစသဖြင့်ပေါ့လေလှုပ်တင်တဲ့လှုပ်ဟိုနှီးနာတွေကိုအဲ့ဒီမှာတုံ့တက်ကြမှာပေါ့
ငြိမ်းချမ်းရေးအနေအထားတွေကိုတုံ့တက်ကြမယ် NCCD ဆွေးနွေးပွဲကနေရလာမယ့်အဆုံးဖြတ်ချက်တွေကိုတိုင်းရင်းသားခေါင်းဆောင်တွေကဆက်လက်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ဦးနိုင်ဟန်သားကပြောပါတယ် NCCD အဖွဲ့ကိုတိုင်းရင်းသားအဖွဲ့တွေရဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့နိုင်ဟန်သားဖရိုးစောကွယ်ထူဝင်ဗိုလ်ချုပ်ခွန်မော်တို့ကဥဆောင်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့ဖွဲ့စည်းထားတာဖြစ်ပြီးလက်ရှိတနိုင်ငံလုံးအပြည့်ရရေး NCCD ညှိနှိုင်းရေးအဖွဲ့အနေနဲ့ငြိမ်းချမ်းရေးမူပေါင်းတွေချမှတ်နိုင်မှုအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်ရှင
်မဆုမဆူစည်းတင်ပြပေးခဲ့တာဖြစ်ပါတယ်တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်
ရောရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာမီတာကတိုးမြင့်မှုဝန်ထမ်းလာစားတိုးမြင့်မှုစတဲ့အချိန်တွေအပြင်နှစ်စဉ်စကြံကာလကုန်စည်နှုန်းတက်တာကလည်းအခုအချိန်ထိကြာသွားခြင်းမရှိသေးပါဘူးလက်ရှိအချိန်မှာကုန်စည်နှုန်းတက်တာဟာအနည်းဆုံး25ရာခိုင်နှုန်းအထိရှိနေပါတယ်ဝန်ထမ်းလာစားတိုးတာဟာရေပုံရအားဖြင့်ကောင်းတယ်လို့ယူဆနိုင်ပေမဲ့လက်တွေ့မှာအခုလိုကုန်စည်နှုန်းတွေလိုက်တက်တဲ့အတွက်အောက်ခြေလူဒန်းစားတွေအများရန်အခက်အခဲနဲ့ရင်ဆိုင်ရလိမ့်ရှိတာကြောင့်ဒီတန်တရာကလွတ်အောင်ဘလို့လှုပ်ဆောင်တင်ပါတယ်ဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-1-3-8-5-5-5လေးဖြစ်ပြီး fax နံပါတ်က1-2-3-8-5-5-5-5ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာတိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jugu တူကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုကတော့တနင်္လာနေ့ညနေခင်းအစီအစဉ်တွေအဆုံးမသက်ခင်ချက်နေသေးတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးမှာပ
ါယူကရိန်းနိုင်ငံကပဋိပက္ခကိုဖြေလျှော့နိုင်မဲ့သဘောတူညီချက်ရထားခဲ့ပေမဲ့လည်းနိုင်ငံအရှေ့ပိုင်းအခြေအနေကဆိုးရွားဆဲဖြစ်နေချိန်မှာအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းသမ္မတအပြင်ဝန်ကြီးချုပ်တို့နဲ့တွေ့ဆုံဖို့အတွက်ယူကရိန်းနိုင်ငံကိုသွားနေပါတယ်ယူကရိန်းနိုင်ငံမှာအဖွဲ့အစည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုရှေ့ဆက်လှုပ်ဆောင်နိုင်ရေးအတွက်နိုင်ငံတကာကဘယ်လိုဝိုင်းဝန်းကူညီမလဲဆိုတာကိုမစ္စတာဘိုင်ဒန်ဆွေးနွေးလိုက်မယ်လို့အမေရိကန်အင်ဂျီရိုကပြောပြီးတော့အဲဒီကနေမှမေလ25ရက်နေ့မှာလွတ်လပ်ပြီးတော့တရားမျှတတဲ့သမ္မတရွေးကောက်ပွဲကျင်းပနိုင်လိမ့်မယ်လို့အမေရိကန်သမ္မတအိုဘားမားအုပ်ချုပ်ရေးအဖွဲ့ကဆိုပါတယ်ခီးတဲ့486ဦးတင်ဆောင်လာတဲ့ကိုရီးယားသင်္ဘောတိမ်မောက်မှုဟာလူသက်မှုကျူးလွန်သလိုဖြစ်နေတဲ့ဆိုပြီးတော့သင်္ဘောမာလိမှုနဲ့တာဝန်ရှိသင်္ဘောသားတွေကိုတောင်ကိုရီးယားသမ္မတကဒီကနေ့ပဲအပြစ်တင်ပြောကြားလိုက်ပါတယ်။သင်္ဘောဝန်ထမ်းတွေရဲ့လုပ်ရက်ကိုနားမလည်နိုင်အောင်ဖြစ်ရတယ်လို့လက်ခံနိုင်စရာလည်းမရှိဘူးလို့သမ္မတပတ်ချွန်ဟေးကပြောတာပါ။မာလိမှုပါဝင်ကုန်းပတ်အရာရှိတဦးတခြားသင်္ဘောသားတဦးကိုစနေနေ့ကဖမ်းဆီးထားလိုက်ပြီးတော့သင်္ဘောနေ့ချိန်မှာထွက်ပြေးမှုနဲ့တရားစွဲထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစတင်တည်ထောင်ရမှာတဦးပါဝင်ဖြစ်တဲ့ NLD ရဲ့နာယကသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ဟာတနင်္လာနေ့နက်နက်6နာရီခွဲအချိန်မှာအသက်85နှစ်အရွယ်မှာရန်ကုန်ဆေးရုံကြီးမှာကွင်လွန်အနှိမ့်ဆရောက်သွားခဲ့ပါတယ်။ကျန်းမာရေးအခြေအနေဆိုးရွားလာတဲ့အတွက်ဦးဝင်းတင်ကိုရန်ကုန်ဆေးရုံကြီးမှာအရေးပေါ်ဆောင်မှာဆေးကုသမှုခံယူနေရတော့အခုလိုကွင်လွန်သွားတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးသနာကျော်ချင်ညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မအင်ဂျင်နိုင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOE ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.